ွေပြောင်းဝင်ရောက်သူရဟောများစွာအတိတ်သိပါလာတဲ့ဆက်လက်တစည်းညီတဲ့ပင်နယ်ထဲမှာနှိမ့်မြုပ်သွားပြီးတဲ့နောက်ရှာဖွေရေးနဲ့ကယ်ဆယ်ရေးဆိုင်ရာကြီးမားတဲ့လုပ်ငန်းတစ်ခုကိုအီတလီနိုင်ငံကတနင်္လာနေ့မှာစတင်လုပ်ဆောင်နေပါတယ်။အဲ့ဒီသင်္ဘောဟာလေပြားကမ်းလွန်မှာစနေညဘက်ကတိမ်ပေါက်သွားတာဖြစ်ပြီးလူ900လောက်ထိသေဆုံးမယ်လို့ခန့်မှန်းထားပါတယ်။တနင်္လာနေ့ညဘက်မှာလူ28ယောက်ကိုအီတလီနိုင်ငံလမ်ပီဒွန်စာကျွန်းတောင်ဘက်မိုင်120ကျော်အကွာမှာကယ်တင်ခဲ့ပြီးနောက်ထပ်အလောင်း24လောက်ကိုရခဲ့ပါတယ်။ပျောက်ဆုံးနေသူအများစုဟာပင်လယ်ကျမ်းမြေမှာရောက်နေတဲ့အရှေ65ပေကျော်ဆက်လီထဲမှာပိတ်မိနေတဲ့ပုံရှိတယ်လို့ကယ်ဆယ်ရေးလူသားတွေကပြောပါတယ်။အခုသေဆုံးတဲ့လူအရေအတွက်ကိုသာဒီပြုနိုင်မယ်ဆိုရင်2015ခုနှစ်အတွင်းအခုချိန်အထိမြေထဲပင်လယ်မှာသေဆုံးသူအရေအတွက်1500ကျော်သွားမှာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အခုလိုအချိန်ထိမှာကသေဆုံးသူ90လောက်ပဲရှိခဲ့တာပါ။မြေထဲပင်လယ်မှာလူမောင်ခိုကူးတဲ့ဖြစ်ရပ်ဟာလာမယ့်လတွေအတွင်းပိုဆိုးလာမယ်လို့လိလာသူတွေကခန့်မှန်းပါတယ်။ဂျာတိဥလူကောင်းလာတယ်လို့ဥရောပရဲ့တည်ငြိမ်မှုနဲ့ကြောဝါချမ်းသာမှုတို့ကြောင့်အာဖရိကနဲ့တခြားဒေသတွေကဒုက္ခသည်တွေဟာဥရောပဒေသစီဖြစ်ပြောင်းနေထိုင်နေကြတာပါ။